ိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒေလီမြို့ကကိုဗစ် -19 ရောဂါကုသရေးဌာနဆေးရုံစည်းကမ်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဘိုးအစိုးရကစီစဉ်နေပြီဖြစ်ပါတယ်။မနေ့ပေါ်တုန်းကအိန္ဒိယတနိုင်ငံလုံးမှာတရက်ထဲအများဆုံးစံချိန်ဖြစ်တဲ့ရောဂါကူးစက်မှုပေါင်း 16,000 ရှိခဲ့တဲ့အထက်နယူးဒေလီမြို့တော်တစ်မြို့ထဲမှာပဲကူးစက်မှုပေါင်း 3,900 ကျော်ရှိခဲ့တာပါ။ကူးစက်မှုမြင့်တက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့ဒေလီမြို့ရဲ့အင်တာစုစီးရေးစစ်တမ်းကောက်ယူမှုကိုဇူလိုင်6ရက်နေ့အပြီးလောက်ဆောင်မယ်လို့အာဏာပိုင်တွေကပြောပါတယ
်။ इसका पर्पस ये है कि हाउस ऑफ सर्वे करके हमें ये असेस करना है कि भाई
အင်တာစုစီးရေးစစ်တမ်းကောက်ယူရတဲ့ရည်ရချက်ကတတိရွယ်ဦးရဲ့အခြေအနေကိုသိရှိအကဲဖြတ်နိုင်ဖို့ဖြစ်ပါတယ်။အထူးသဖြင့်အသက်60ကျော်တွေမှာယောဂလက္ခဏာတွေရှိရှိသိနိုင်ဖို့ပါ။ဒီလိုစမ်းစစ်သိရှိနိုင်ရင်ပိုကောင်းတဲ့ကုသမှုတွေပေးနိုင်မှာဖြစ်ပါတယ်လို့ညဒေလီပြောတော့အင်တာစုစစ်တမ်းကောက်ယူရေးတာဝန်ရှိသူပရတိတယောကပြောပါတယ်။ပြည်내အစိုးရတွေကတာမစ်ချက်တွေကိုဖြေလျှော့ပေးနေတာကြောင့်ကုသမှုတွေထပ်ပြီးတိုးလာနေလေဦးမယ်လို့လည်းခန့်မှန်းထားကြပါတယ်။နောက်မဲ့သတင်းပတ်ထဲအိန္ဒိယစစ်တပ်စီအရဝင်တွေကိုတာဝန်ချထားမဲ့ယာယီကုသရေးဆောင်တွေထဲဂရေ1000ဝန်းကျင်အစင်းသစ်ပြင်ဆင်ထားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အဲ့ဒီအထက်ဂရေ1000ကိုဘာသာရေးအဆောက်အုံတွေနဲ့ယထာပြွဲတွေထဲမှာချထားမှာဖြစ်ပါတယ်။ဇူလိုင်လကောင်မှာ COVID-19 ရောဂါကူးစက်ခံရသူပေါင်း5,000ရှိလာလိမ့်မယ်လို့မြို့တော်အစိုးရကခန့်မှန်းထားလို့အဲ့ဒီအချိန်ဆိုရင်ဆေးရုံကလေးတသိန်းခွဲလိုအပ်မှာဖြစ်ပါတယ်ခင်ဗျ။